ပြောင်းနိုင်ငံဗီဂျင်းမြို့ကနေမြောက်ကိုရီးယားနိုင်ငံပျုံယမ်းမြို့တော်စီကိုအတင်းအကျပ်ပြန်ပို့ခံရတယ်လို့ယုံကြည်ရတဲ့မြောက်ကိုရီးယားဒုက္ခသည်၉ယောက်ပဲမှရှိနေတယ်ဆိုတာကိုအများဆုံးထုတ်ဖော်ပြောဆိုဖို့လူခွင့်ရေးအဖွဲ့တခုကတောင်းဆိုလိုက်ပါတယ်။နိုင်ငံတွေကနေထွက်ပြေးခဲ့တဲ့လူငယ်၉ယောက်ကိုအရေးမယူပါဘူးဆိုတဲ့မြောက်ကိုရီးယားအစိုးရရဲ့အာမခံချက်လိုချင်တယ်လို့ Human Rights Watch အဖွဲ့ကဒီကနေ့ကြာတာပတိနေ့မှာတောင်းဆိုလိုက်ပါတယ်။ထွက်ပြေးတဲ့လူငယ်ဒုက္ခသည်တွေမှာအကြီးအကျယ်အနေရရှိနေတယ်လို့ HRW ရဲ့အာရှရေးရာလက်ထောက်ညွှန်ကြားရေးမှူးPhil Robertson ကပြောပါတယ်မြောက်ကိုရီးယားမှာအခုလိုနိုင်ငံတွေကနေပြေးသွားတဲ့သူတွေကိုရာဇဝတ်သားတွေအဖြစ်သတ်မှတ်ပြီးထွက်ပြေးဖို့ကြိုးစားသူတွေပြန်ပို့ခံရသူတွေနှိပ်စက်ခံရတယ်လို့ Phil Robertson ကဆိုပါတယ်အသက်15နှစ်ကနေ23နှစ်အကြာလူငယ်တွေဟာမေလာတဲ့ Laos နိုင်ငံမှာအဖမ်းခံရပြီး Laos အနာဘဏီကတရုတ်ကိုလွှဲပြောင်းပေးလိုက်တာဖြစ်တယ်လို့သတင်းတွေမှာဖော်ပြပါတယ်အဲ့ဒီလူငယ်တွေအခုဘယ်ရောက်နေသလဲဆိုတာလက်ရှိမှာမသိရပေမဲ့သူတို့ကိုမြောက်ကိုရီးယားကိုလွှဲပေးလိုက်တယ်ဆိုတော့တရုတ်တာဝန်ရှိသူတွေရဲ့အပြောကိုကိုးကားပြီးယခုတရင်မှာဖော်ပြပါတယ်မြောက်ကိုရီးယားဘက်ကတောင်းပန်နေတဲ့တောင်ကိုရီးယားဘက်ကတောင်းပန်နေတဲ့ကြားကဒီတရင်ပတ်ထဲမှာပဲပြန်ပို့ခံလိုက်ရတယ်လို့ဆိုပါတယ်နိုင်ငံတကာဥပဒေအရအခုလိုထပ်ပြေးကြသူတွေကိုသူတို့ကိုဖမ်းဆီးနှိပ်စက်ခံရနိုင်တဲ့နေရာတွေစီအတင်းအကျပ်ပြန်ပို့လို့မရဘူးလို့ HRW ကပြောပါတယ်